ခုလက်ရှိ88မျိုးဆက်ကျောင်းသားကောင်းဆောင်တွေကိုပုံမှန်အမျိုးမျိုးပြောင်းပြီးတော့ရမန်ယူနေတဲ့အပေါ်မှာဦးအောင်သိန်းကအခုလိုစပြီးရှင်းပြပါတယ်
။88မျိုးဆက်ကျောင်းသားတွေနဲ့ပတ်သက်ပြီးတော့တရားရုံးကရမန်စပေးတယ်ကလေးပေါ့ဗျာ။ပုံမှန်ဒီမျိုးမျိုးနဲ့သူတို့ဟိုရမန်ယူသွားတာပေါ့နော်။နောက်ဆုံးကျွန်တော်တို့စပြီးရတဲ့အချိန်ကအဲပုံနဲ့ပုံမှန် 80-20 နဲ့ရမန်ယူနေတယ်လို့ပြောပြီးတော့အခုဒီလုံခဲ့တဲ့နှစ်ပတ်လောက်ကြာမှာနဝတ္တအမိတ်ကျညာကျမ်းမ9096ပေါ့ဒါမျိုးသားညီလာခံပျက်စီးရပျက်စီးကြောင်းပုံမှန်၄နဲ့ပြောင်းပြီးဂျပန်ယူတာပဲ
ဟုတ်ကဲ့အခုနောက်ဆုံးပေါ့လေဒီ88မျိုးဆက်ចောင်းသားခေါင်းဆောင်တွေအပါအဝင်လူ20လောက်ကိုဂျပန်ယူထားတဲ့ဒီ9096ပုံမှန်၄ကိုဆက်အနေနဲ့နည်းနည်းရှင်းပြလို့ရမလားရှင
်ပုံမှန်၄ကပြစ်ဒဏ်များဆိုတဲ့အခြေအနေမှာပါတာဗျဆိုပုံမှန်၃မှာတားမြစ်ချက်တရားရကိုဖောက်ပြက်ကျူးလွန်ကြောင်းကျင်းမှုထင်ရှားစီရင်ခြင်းခံရတဲ့ထိုးသူကိုထောင်တာအနည်းဆုံး9နှစ်မှအများဆုံး20နှစ်အထိချမှတ်ရမည်ပြင်ငွေတန်လည်းချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားတယ်။အဲ့ဒါကပြည်တံပိုင်းကိုသူပြောတာပေါ့နော်။ဆိုတော့အဲ့ဒီပုံမှန်၄မှာသူကပုံမှန်၃ကို reference လို့ပြောတော့ပုံမှန်၃ကဘယ်လိုပြောထားလဲတားမြစ်ချက်ကဘယ်လိုတားမြစ်ထားလဲဆိုတော့ဘသူမဆိုမြည်သည့်အဖွဲ့စည်းမဆိုအောက်ပါတားမြစ်ချက်တရားရကိုတိုက်ရိုက်ဖြစ်စေသေဝိုက်ဖြစ်စေဖောက်ပြက်ကျူးလွန်ခြင်းမပြုရဘူးတဲ့။ကာကြီးကနိုင်ငံတော်တည်ငြိမ်ရေးရရအေးချမ်းသာရေးတရားဥပဒေစိုးမိုးရေးကိုထိခိုက်ပြပြစေရန်လှုံ့ဆော်ခြင်းဆန္ဒပြခြင်းဟောပြောခြင်းကြောဆိုခြင်းသို့မဟုတ်ရေးသားဖြန့်ဝေခြင်းပေါ့ခါဝေအမျိုးသားပြန်လည်စည်းလုံးညွညွရေးကိုထိခိုက်ပြပြစေရန်လှုံ့ဆော်ခြင်းဟောပြောခြင်းကြောဆိုခြင်းသို့မဟုတ်ရေးသားဖြန့်ဝေခြင်းပေါ့နော်အဲ့တော့ကံငယ်ခိုင်မာသည့်ဖွဲ့စည်းပုံခြေကံဥပဒေဖြစ်ပေါ်လာရေးကိုရှေ့ရှု၍အမျိုးသားညီလာခံကဆောင်ရွက်လက်ရှိသောလုပ်ငန်းများကိုထိခိုက်ပြပြစေရန်ဖြစ်စေသေးသိဉ္စီရန်ဖြစ်စီပြည်သူများအချင်းချင်းလွဲမစီရန်ဖြစ်စီနှောက်ယှက်ခြင်းဖြည့်ဆည်းခြင်းဟန်တာခြင်းလုံဆော့ခြင်းဟောပြောခြင်းပြောဆိုခြင်းသို့မဟုတ်ရေးသားဖြန့်ဝေခြင်းနဲ့ဂါကြီးကတရားဝင်ဆောင်ရွက်ပိုင်ခွင့်မရှိဘဲမြို့သားညီလာခံ၏လုပ်ငန်းများကိုဆောင်ရွက်ခြင်းဒါမှမဟုတ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခြင်းသို့မဟုတ်ရေးဆွဲဖြန့်ဝေခြင်းငါအဆက်ပါကြားမြစ်ချက်တရားရကိုဟောပြက်ကျူးလွန်ရန်အားထုတ်ခြင်းသို့မဟုတ်အားပေးကူညီခြင်းနဲ့ဒါပဲဗျာ
ဟုတ်ကဲ့ဒီ9096ပုံမှန်၄အရဆိုရင်အခုလက်ရှိဒီချုပ်နှောင်ထားတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တွေကိုတရားစွဲဆိုနိုင်တယ်လို့ဆရာအနေနဲ့ယူဆပါသလားရှင
်9096ရတရားမဝင်ဘူးဆိုတာကဘယ်လိုဟာမျိုးတရားမဝင်တာလဲပေါ့နော်အဲ့နဝတ္တမင်းကြီးညာရဲ့9096ညီလာခံနဲ့ပတ်သက်တဲ့ဒီပုံမှန်လေးနဲ့တရားဆွဲဆိုလောက်တယ်ဆိုရင်တရားဆွဲဆိုလောက်တဲ့ညီစုံလောက်တဲ့အချက်လေသူတို့မှရှိလို့တရားဆွဲရလားဟုတ်မရှိဘဲနဲ့ယမန်ယုံသက်အတွက်လုပ်ကြလားဆိုတော့ကျွန်တော်တို့ကအခုချိန်ကြီးဘာမှမပြောနိုင်ဘူးပေါ့နော်ဒါအခုကိုယုံတည်ပြီးတော့တရားလိုစစ်ပြီးဆိုမှဒါတွေကကျွန်တော်ကပြောလို့ရတာပ
ါဟုတ်ကဲ့ဆရာအော်တချို့အမှုတွေကိုတော့ဒီပုံမှန်တစ်ခုတည်းပို့ပြီးတော့ပေါ့နော်တက်ပြီးတော့ဒီယမန်ယူဆွဲဆိုခဲ့ပြီးတော့ဒီပုံမှန်တွေကိုလည်းအချင်းချင်းပြန်ပြီးတော့ပြောင်းလဲခဲ့တယ်လို့ကျွန်တော်တို့ကြားရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ဥပမာလေးတွေကျမတို့သိပြရစီရှင်
။ဥပမာကျွန်တော်တို့ကိုသိန်းဆွေကိုတရားဆွဲတဲ့အခါမှာပုံမှန်6ဦးလောက်နဲ့သူဆွဲတယ်။အဲ့ဒီမှာပုံမှန်6ဦးလောက်မှာ124ကိစ္စပါတယ်။ဘာအဲ့ဒီပြန်ရုပ်သိမ်းမှာပုံမှန်9ခါကွေးဆိုပြီးသူလုပ်တယ်။အခုအဲ့ဒီပုံမှန်9ခါကွေးနဲ့ယမန်ယူနေပြီးတော့အခုအားလုံးဟိုမဟုတ်တော့ပုံမှန်9ခါကွေးမှာ124ကိစ္စနဲ့ပြန်ပြီးတော့တရားဆွဲတယ်ပြီးဆိုပြီးတော့လုပ်ပြီးအဲ့ဒီတရားဆွဲတယ်124ကိစ္စနဲ့ဆွဲတင်လိုက်တာပဲ။
ဟုတ်ကဲ့ဘာကြောင့်လို့အခုလို့ပုံမှန်အမျိုးမျိုးပြောင်းပြီးတော့ယမန်ယူတာဖြစ်နိုင်ပါသလဲရှင်ဆရာအနေနဲ့ဘယ်လိုယူဆပါသလဲရှင
်သူတို့စေချင်မှလွန်လောက်ပြီးလို့မှတ်ရွက်ခါအဲ့ဒီပုံမှန်တွေပဲသူတရားဆွဲတင်တာပေါ့သူပုံမှန်တွေကသူကယူလာယူထားတယ်အဲ့ဒီလောက်နဲ့တရားဆွဲတင်မှုမရနိုင်သူတို့ဖြစ်လို့ပေါ့နော်ဆိုတရားဆွဲတင်မှုတွေလွန်လောက်တဲ့အကြောင်းဖြစ်ဖြစ်ဖြစ်မဲ့ပုံမှန်မြင့်မြင့်နဲ့ပြစ်ကြများများပင်းနိုင်တဲ့ပုံမှန်မျိုးကိုသူရွေးချယ်တွေးရှိတယ်သူတို့မှထောက်ထားရှိတယ်ထင်တယ်သူတို့အဲ့ဒီပုံမှန်ကိုရွေးပြီးတော့တရားဆွဲတင်တာပေါ့အဲ့တော့တရားဆွဲတင်တယ်ဆိုရဲဟာဆောစောကကျွန်တော်ပြောသလိုဂျမန်ယူပီရဲ့ပုံမှန်ကိုလည်းအခုပြန်ဆွဲတင်တာကြီးကျွန်တော်တွေ့ရတယ်
အဲ့တော့ဆရာအနေနဲ့ရောဒီဆရာအမှုတွေတွေနဲ့တွေ့ခွင့်ရောရပါသလားရှင
်အမရသေးပါဘူးခင်ဗျသူတို့ကတော့ကျွန်တော်ထင်တယ်ဟိုတရားရုံးတင်တော့မှပဲကျွန်တော်တို့တွေ့ရလိမ့်မယ်ထင်ပါတယ်
အဲ့တော့အခုလို့ပုံမှန်အမျိုးမျိုးပြောင်းနေတော့ကအမှုကိုရုံးတင်ပြီးတော့စစ်ဆေးနိုင်မယ့်အလားအလာပေါ်မှာဆရာဘယ်လိုမြင်ပါသလဲရှင
်အဲ့ဒါကကျွန်တော်တို့ကဝိရိပြောလို့မရချို့ရည်3လောက်လောက်ရှိပုံမှန်9ညနဲ့ဂျမန်ယူထားတာတဲ့3လောက်ရှိဘာပုံမှန်မှမတင်သေးဘူးတရားရုံးလည်းမထုတ်သေးဘူးအဲ့ထောင်ဘူးဝနဲ့ဟိုထောင်တဲတီတရားသူကြီးကလိုက်ပြီးဂျမန်ပေးတဲ့သဘောမျိုး ဒီပုံမှာတစ်ခုတည်းပို့ပြီးတော့ပဲတော့တင်ဆိုင်မြတ်မတင်နိုင်မှုဆိုတာလေကျွန်တော်တို့ကဘယ်လိုမှခံမလို့မရနိုင်ဘူး။ဒါကြီးကပမာအမှုလို့သဘောထားလို့ရတဲ့အမှုမျိုးတွေမဟုတ်ဘူးလေ။ဒါကြောင့်မို့လေအင်းစင်ဆောင်ပြီးတဲ့ယုံနေတဲ့သူတို့ထားပြီးတော့စစ်ဆေးရဲ့ပုံစံတွေလုပ်ရအောင်။ဟုတ်ကဲ့အခုလို့ဖြေးချပြီးတဲ့အတွက်ဆရာဦးအောင်သိန်းကိုကျေးဇူးတင်ပါတယ်ရှင်။